ကာကွယ်ရေးတောင်းကြီးအမေရိကန်ဒေါ်လာ860ချောက်ဘီလီယံအတွက်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးလှုပ်ပိုင်ခွင့်အကူအညီဖြစ်တဲ့ဒီ NDAA ကိုအမေရိကန်အောက်လွှတ်တော်အမတ်တွေကထောက်ခံမဲ့300တဆယ်ကန့်ကွက်မဲ့128ရာတဆယ့်ရှစ်မီလီယံအတီးပြုတ်လိုက်တဲ့အတွက်အခုဆိုလို့ရှိရင်နှစ်စဉ်NDAA ဥပဒေကြမ်းဟာပြည်ထောင်နှင့်ဥပဒေထက်300ကိုင်နှုန်းပမာဏအဖြစ်တော့ဒေါ်လာ80ဘီလီယံထပ်တိုးတောင်းခံထားတာဖြစ်ပါတယ်။တရုတ်ရုရှားအီရန်မြောက်ကိုရီးယားနဲ့ကမ္ဘာတစ်ဝှမ်းကအကြမ်းဖက်အဖွဲ့အစည်းတွေရဲ့ချင်းချောက်မှုတွေကိုအမေရိကန်နဲ့မဟာမိတ်တို့ရဲ့အလျင်မြန်ရင်ဆိုင်တုံ့ပြန်နိုင်မှုအတွက် NDAA ဟာအရင်ကထက်ပိုပြီးအသက်ပါတယ်လို့လက်နက်ကင်တပ်ဖွဲ့များဆိုင်ရာအောက်လွှတ်တော်ကော်မတီဥက္ကဋ္ဌလွှတ်တော်အမတ် Mike Rogers ကပြောပါတယ်။ဥပဒေကြမ်းထဲမှာတော့အမေရိကန်စစ်ဖက်ဝန်ထမ်းတွေအတွက်လာစာ59နှစ်ခုနှစ်အထိတိုးပေးဖို့အမေရိကန်ဘရစ်တင်ဩစတြေးလျနိုင်ငံတွေကြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ကိစ္စတွေပါဝင်ပါတယ်။မြန်မာနိုင်ငံအတွက်ဆိုရင်ဘာမာအက်ဂ်လို့လ